စကိုင်းတိုင်းရဲ့တဲကကလေးမြို့နယ်မှာအခုလိုမျိုးတိုက်ပွဲအခြေအနေတွေဖြစ်နေသလိုရဲမပင်မြို့နယ်ထဲမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ရဲမပင်မြို့နယ်ဗန်ပွေးကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေမင်းညာရုံကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာဒီကနေ့လဲဆေးရည်တင်းမာတဲ့အခြေအနေဖြစ်နေပါတယ်။တိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးတိမ်းရှောင်ကြတဲ့ဒေသခံတွေတဲ့အဖွားအိုတယောက်ပြေးလွှားရင်းသေဆုံးခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမန်တင်ပြပါမယ်ရှင်။
အခုရပိုင်းတွင်မှာပဲရင်းမပင်မြို့နယ်နှုံးကြီးကျေးရွာတဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဒီဇင်ဘာလ23ရက်နေ့မနေ့ည9နာရီလောက်မှာလဲဗန်ပွေးကျွရနီးမှာတိုက်ပွဲထပ်မံဖြစ်ပွားခဲ့ပါတယ်စစ်ကောင်စီဘက်ကအင်အားအမြောက်များနဲ့ထိုးစစ်ဆင်လာတာမို့လို့ဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်နဲ့ထိတွေ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ရင်းမပင် PDF ကဆိုပါတယ်
ဒီကဘကအင်အားလုံးရင်းနဲ့ထိုးစစ်ဆင်လာတာပေါ့နော်ထိုးစစ်ဆင်လာတဲ့အခါမှာကျွန်တော်တို့ကမလဲမရှောင်တာနဲ့ပြန်လည်ခုခံရတဲ့အခြေအနေပေါ့အဲတော့ဒီမနေ့ညမှာဆိုလို့ရှိရင်လည်းထိတွေ့မှုပေါ့နော်ထိတွေ့မှုအနေနဲ့ရှိတယ်အဲဒီကနေ့မနေ့အခြေအနေကတော့ဒီတစ်ခဏတစ်ခဏတင်းမာနေတဲ့အခြေအနေပေါ့မနေ့ကဆိုလို့ရှိရင်တော့မနေ့ကတော့ခုနကကျွန်တော်ပြောခဲ့တဲ့ဒီဗန်မွေးရွာပြန်မှာပေါ့နော်တိုက်ပွဲကြီးဆက်ဖြစ်တာ
ရင်းမပင်နဲ့ရွှေတောင်ဦးကုန်းကနေဗန်ပွေးရွာဘက်ကိုစစ်ကြောင်းချီလာတဲ့စစ်ကောင်စီရင်နှန်းကိုမင်းညာတို့ကကြားဖြတ်ပြီးတော့မိုင်းဆွဲတိုက်ခိုက်ခဲ့ပြီးတော့စစ်ကောင်စီဘက်က9ဦးလောက်ထိခိုက်ကြဆုံးခဲ့ပါတယ်ဒီကနေ့မနက်ပိုင်းမှာလည်းစစ်ကောင်စီရင်နှန်းကိုထပ်ပြီးတော့မှမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ရင်းမပင် PDF ကပြောပါတယ်ဒီပစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးဗန်ပွေးကျေးရွာအနီးတိုက်ပွဲကြောင့်ကျေးရွာ900ကပြည်သူတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့ရင်းမပင်နဲ့စစ်ဘေးရှောင်အကူအညီပေးသူတူကပြောပါတယ်။ဒီလိုထွက်ပြေးတိမ်းရှောင်နေရင်းနဲ့အသက်60ဝန်းကျင်အဖွားအိုတူသေဆုံးခဲ့ပြီးတော့တူကခြေကျိုးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ပြောပါတယ်
။ဟိုကျွန်တော်တိထားတာပေါ့ကတော့တမီးထန်းစဉ်လက်ပံအဲငဘူးရောဒီမှာအောင်ကျန်းအိုက်ဘယ်တွေကပြည့်နေတဲ့ကလေးရယ်ဗျဟုတ်။နော်ရီရာကအမေကလေးအသက်60ဝင်းကျင်ပေါ့နော်အသက်60ဝန်းကျင်ဖိုင်အေဒီစီရင်ချောင်းရင်းနဲ့ဒီဒီလိုင်းနဲ့အတန်တွေလန့်ဖြန့်ပြီးတော့နော်ပြည့်ရတယ်ညမှာဆုံးသွားတာဗျဟုတ်။ပြီးတော့ကျတော့အဲလိုစီရင်ချောင်းရင်းနဲ့ပြည့်လိုင်းနဲ့ဒီမှာ600ကျော်တယောက်ရှိတယ်အိုက်လုံးကြီးရတယ်
ရင်းမပင်နယ်မှာတော့စစ်ကောင်စီဘက်ကစစ်ရဲတွေတိုးချနေတယ်လို့မနေ့တုန်းကလည်းရဟတ်ရင်တွေပြန်ဝဲနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတက်ဖြန့်ပြီးတော့မကြာခဏဆိုတယ်လို့စစ်ကြောင်းထိုးနေတဲ့အတွက်ဒေသခံပြည်သူတွေမှာအမြဲတမ်းစိုးရင်ကြောက်လန့်နေကြရပြီးဒီကာလကစပားရိတ်သိမ်းခြင်းဖြစ်ပေမဲ့လို့အဲ့ဒီလုပ်ငန်းတွေကိုမလုပ်နိုင်ပဲထွက်ပြေးတိမ်းရှောင်နေကြရတယ်လို့စစ်ဘေးရှောင်အကူအညီပေးနေသူတူဦးကပြောပါတယ်
ဒီစစ်ကြောင်းသွားတဲ့လမ်းပြီးသွားရဆိုရင်လည်းမငြင်းရဲတော့ဖြစ်နေတချို့ညီမဆိုရင်အတန်ကြားတာအောင်လည်းပြေးရတယ်ပုံစံမျိုးဖြစ်ကြတယ်။အမေအမေဆွေးနေတာပါဗျာအတန်တော့ကြားရင်တော့ဘယ်ရောက်ပြီလဲအဘယ်မှာပါလဲဆိုရင်သူတို့မှဒီမှန်လေးနဲ့နားထောင်နေရတယ်တော့တယ်နော်ဒေတာကန်ကြည့်ပြီးဒါချက်ချက်ရှိတယ်ဆိုရင်ခုချိန်မှာကျွန်တော်တို့စပိုင်းအချိန်ဖြစ်နေတာစပိုင်းအချိန်မှာကျွန်တော်တို့စပိုင်းအကောင်အောင်မေးရမယ်ရှိနေတာ
ရင်းမပင်မြို့နယ်ထဲမှာတော့ဒီဇင်မာလာဇန်ပိုင်းကလေးကစစ်ကောင်စီဘက်ကပို့ပြီးတော့မှထိုးစစ်ဆင်လာပြီးတော့တိုက်ပွဲတွေကလည်းခက်ဆိတ်ဆိတ်ရှိခဲ့ပါတယ်။ဒေသခံပြည်သူတွေမှာတော့တနေ့တခြားအိုးပြစ်အိမ်ပြစ်အသက်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်ရှင်။